ဒီတစ်ပတ်ထွက်ပေါ်လာတဲ့သတင်းတွေကထူးခြားတဲ့သတင်းတစ်ပုဒ်ကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုသူတေသနအဖွဲ့အတွင်းရေးမှူးကိုမျိုးရန်အောင်သိန်းကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အရေးယူထားတဲ့ဆိုတဲ့သတင်းမှာကိုမျိုးရန်အောင်သိန်းဟာသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်ဆံမျက်နှာမှာတမတော်ကာကွယ်ရေးဦးစီးချုပ်ကိုအသေးပြက်စီတဲ့စာသားတွေရေးခဲ့တယ်ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးလင်းထွန်းတရားလိုပြုလုပ်ပြီးလှိုင်မြို့နယ်ရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့တာကြောင့်ဖြစ်ပါတယ်အခုနှစ်ပိုင်းအတွင်းလူပြောသူပြောများအဲ့ဒီပုံမှန်ကိုဖျက်သိမ်းပေးဖို့ဒါမှမဟုတ်ပြင်ဆင်ပေးဖို့ဆန္ဒပြကြသည့်အထည်နာမည်ကြီးနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲခံရတဲ့အထက် NLD တာဝန်ရှိသူတယောက်ပါလာတဲ့အတွက်ပုံပြီးစိတ်ဝင်စားဖို့ကောင်းလာတာဖြစ်ပါတယ်အခုဒီပတ်အဲ့ဒီပုံမှန်66ဂါကြီးအကြောင်းဆွေးနွေးတင်ပြသွားပါမယ
်မြန်မာနိုင်ငံမှာအင်တာနက်ကွန်ရက်ကိုအသုံးပြုမှုမရှိသေးခင်အချိန်တုန်းကစာမျက်နှာတွေပေါ်မှာရေးသားပုံနှိပ်ထုတ်ဝေဖြန့်ချီတာနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေရှိနေနှစ်မြည်သားဖြစ်ပါတယ်။ပုံနှိပ်ထုတ်ဝေမှုတွေမှာလူတဦးတယောက်ကိုဖြစ်စေအဖွဲ့အစည်းကိုဖြစ်စေအတရေပြက်စေတဲ့ထိခိုက်နစ်နာအောင်ရေးသားဖော်ပြရဲဆိုရင်နစ်နာတယ်လို့ယူဆသူတွေအသုံးပြုလေးရှိတာကတော့ပုံမှန်900အတရေဖြန့်မှုပါပဲ။ဒီပုံမှားရပြစ်မှုကျူးလွန်ကြောင်းတရားရုံးကအမိန့်ချခဲ့ရင်ထောင်ဒဏ်ငွေဒဏ်ချခံရနိုင်ပါတယ်။ဒါပေမဲ့ဒီပုံမှားဟာရဲအရေးပိုင်တဲ့ပုံမှားမဟုတ်တော့ဆွဆွဲခံရသူဟာအာမခံရယူပြီးတရားရင်ဆိုင်လို့ရပါတယ်။ဒါပေမဲ့နောက်ပိုင်းအင်တာနက်ကွန်ရက်ပေါ်ပေါက်လာပြီးနောက်အဲ့ဒီအပေါ်ရေးသားဖော်ပြတာတွေနဲ့ပတ်သက်လို့ကတော့ပုံမှား900ဟာအကျုံးမဝင်တယ်လို့ဖြစ်သွားစေပါတော့တယ်။အလုံးသိကြပြီဖြစ်တဲ့အတိုင်းပြီးခဲ့တဲ့နှစ်ပိုင်းတွေကစမြန်မာနိုင်ငံမှာမိုဘိုင်းဖုန်းအသုံးပြုမှုတချိန်တုန်းမြင့်တက်လာပါတယ်။မိုဘိုင်းဖုန်းအသုံးပြုမှုမြင့်တက်လာတာနဲ့ဤတူမိုဘိုင်းဖုန်းအင်တာနက်ကနေလူမှုကွန်ရက်စာမျက်နှာအသုံးပြုမှုကလည်းဘယ်ခေတ်ဘယ်ကာလနှစ်ကမှမတူအတော်လေးကိုတွင်ကျယ်လာပါတယ်။ Facebook လို့အင်တာနက်စာမျက်နှာတွေပေါ်မှာကိုယ်ပိုင်စာမျက်နှာတွေကိုလွတ်လွတ်လပ်လပ်ထူထောင်ခွင့်ရကြသလိုလွတ်လွတ်လပ်လပ်ကြီးလည်းရေးသားလာကြပါတယ်။ဒီတစ်ခါထုံးစံအတိုင်းမမမကန်ဆွဆွဲတာတွေတဖက်သားနှစ်နာအောင်ဖန်တီးတာမျိုးတွေလည်းရှိလာပါတယ်။အဲ့ဒီလိုပြဿနာတွေအတွက်မြန်မာနိုင်ငံမှာပြဋ္ဌာန်းပြီးသားဥပဒေနှစ်ခုရှိနေတာပါ။2004ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေနဲ့နောက်ပိုင်းပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေဖြစ်ပါတယ်။အဲ့ဒီတည်းကမှလူပုဂ္ဂိုလ်အဖွဲ့အစည်းစသဖြင့်နှစ်နာစေတယ်လို့ယူဆရင်အမှုဖွင့်တိုင်တန်းနိုင်တာက Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်34ဂါကြီးနဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနှစ်ခုရှိနေပါတယ
်တကယ်တော့အဲ့ဒီဥပဒေနှစ်ခုပုံမှန်နှစ်ခုဟာနာမည်ကသာကွဲလွဲပေမဲ့တရားစွဲတိုင်တန်းလို့ရတဲ့အချက်ကတော့အတူတူပါပဲ Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်34ဂါကြီးမှာအဖွဲ့အစည်းတစ်ခုခုသို့မဟုတ်ပုဂ္ဂိုလ်တဦးကိုထိခိုက်နစ်နာစေရန်ဖြစ်စေဂုဏ်သိက္ခာကျဆင်းစေရန်ဖြစ်စေသတင်းအချက်လက်ကို Electronic နည်းပညာဖြင့်ပြုလုပ်ခြင်းပြုပြင်ခြင်းသို့မဟုတ်ပြောင်းလဲခြင်းထို့သို့ပြုလုပ်ခြင်းပြုပြင်ခြင်းသို့မဟုတ်ပြောင်းလဲခြင်းပြုလုပ်ထားသည့်သတင်းအချက်လက်ကိုဖြန့်ချီခြင်းဆိုပြီးပြဋ္ဌာန်းထားပါတယ်။အလားတူဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာဆိုရင်လဲဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးဖြက်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းသို့မဟုတ်ချိန်ချောက်ခြင်းဆိုပြီးပြဋ္ဌာန်းထားပါတယ်။တိုင်တန်းတရားဆွဲလို့ရတဲ့ပြဋ္ဌာန်းချက်ချင်းတူပေမဲ့ပြည်တံကြတော့မတူပါဘူးလူတယောက်ဟာ Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်34ဂါကြီးနဲ့ပြစ်မှုထင်ရှားစီရင်ခံရရင်ငွေဒဏ်ကျပ်သိန်း90ကနေတရားကြားချမှတ်ရမယ်လို့ပြဋ္ဌာန်းထားပြီးအမှုရင်ဆိုင်နေရချိန်အာမခံယူလို့ရပါတယ်ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အရေးယူတရားဆွဲခံရပြီဆိုရင်တော့3နှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခံရနိုင်ပြီးအမှုရင်ဆိုင်နေရချိန်မှာအာမခံယူလို့မရပါဘူး
ဒီလိုအာမခံပေးလို့ရမရအခြေအနေပြည်တံအခြေအနေကွဲပြားသွားတာကြောင့်အခုနောက်ပိုင်းအင်တာနက်စာမျက်နှာတွေမှာအတရေဖြတ်ခံရသူတွေအနေနဲ့ပုံမှန်66ဂါကြီးကိုအသုံးပြုတိုင်တန်းတရားစွဲတာပိုလှုပ်လာကြသလိုတစ်ဖက်သားကိုချင်းချောက်လိုခြင်းနစ်နာစေလိုခြင်းအပြင်လည်းပုံမှန်66ဂါကြီးနဲ့တိုင်တန်းဆွဆွဲတာမျိုးလှုပ်လာကြတာတွေ့ရပါတယ်ဒီလိုနည်းနဲ့ပုံမှန်66ဂါကြီးနာမည်ကြီးလာရတာပါအခုလက်ရှိမြန်မာနိုင်ငံမှာအွန်လိုင်းပေါ်ကရေးသားမှုတွေနဲ့ပတ်သက်ပြီးတယောက်ကိုတယောက်ချိန်ချောက်ချင်းရင်ဒုက္ခပေးချင်ရင်ဘာမှတ်နေလဲပုံမှန်66ဂါကြီးနဲ့တရားစွဲပလိုက်မယ်ဆိုပြီးပြောဆိုကြတဲ့အထိရေပန်းစားနေတာမျိုးဖြစ်ပါတယ် Lưu tiêu của bông mạ tông sẽ lì gà chí nè tài năng đi phía xe, cháu sẽ cháu gà chí nè tài năng đi phía xe. Yế sẽ khá nè tì hà yông nè gà, lâu nhà mẹ, tì chà rè lâu thông lâu nì rì, bà thang thà rà rò, mà xì đi bà bù. Lạ xì chân tông nè rè bông giang gà, nhô nè yế sẽ khá hà, bông mạ cháu sẽ cháu gà chí nè tài năng mù xì lạ yên, tài năng tù, sơ xuê khá nhà tù, tì chà dì khó yù xì xì bà rè. Now, can I a single dim yabi, nyon jamu shi, nyon ne ubri yon siga, a jan damare? Now, satoye winji tanasi dim yabare? Quintuja yabi suye, dang dang kayadugu, pansi diayon demarore? Detanaga, boma tosetau gajine, diayon deme suye, pansi, a chotegani, tuche yara jao, suswe kayaduri, a longo ninavare? Dabi mele, suswe du ribaga, edi chaku, the boja rajao, Boma, tonsali, gaji gumatome, Boma, tosachau, gaji gube, tombi, dinda, mupuna, loja barore. Madame Rigo, dianci lai, natonsanga gunima, yangon dientry, edi boma, nakune, dinda mu susubao, a mu tonsel laube shibi, Boma, tonsali, gaji garao, bomia nibare. Natong sachakuni yaudo, nitowa magube, a mu tose niba shilabi, edi dema, Boma, tonsali, gaji ne, namube, shibarore. ကျန်တော်အားလုံးကပုံမှန်66ကားကြီးနဲ့ဖြစ်နေတာပါအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အွန်လိုင်းပေါ်ရေးသားဖော်ပြမှုတွေနဲ့ပတ်သက်ရင်ဥပဒေတော့ရှိရပါမယ်ဒါပေမဲ့နေနာမှုပုံစံတစ်မျိုးတည်းမှာကိုပဲတိုင်တန်းတရားစွဲနိုင်မဲ့ဥပဒေနှစ်ခုရှိနေတာအဲ့ဒီနှစ်မျိုးထဲမှာမှပုံမှန်66ကားကြီးဟာဆွတ်ဆွဲခံရသူဘယ်သူကိုမဆိုအလွန်နစ်နာစေတာဒါကြောင့်လည်းအခုနောက်ပိုင်းလူတို့အဖွဲ့